မြန်မာနိုင်ငံရန်ကုန်မြို့မှာရင်ကျော်ကျက်တဲတာဟာအထူးဆန်းကိစ္စမဟုတ်ပါဘူး။လမ်းဧရိယာနဲ့ကားအရေးအတွက်မမျှတတာ။အရင်အစိုးရအဆက်ဆက်ကအဂတိလိုက်စားစီကံကျင်းနဲ့မညီခွင့်ပြုပေးခဲ့တဲ့အဆောက်အုံတွေမှာကားရပ်စရာပါကင်နေရာတွေမပါတာ၊လမ်းအသုံးပြုမှုစနစ်မကျတာစတဲ့အကြောင်းတွေအများအပြားရှိပါတယ်။စနစ်တကျတွက်ချက်ထားတာမရှိပေမဲ့အဲ့ဒါလိုရင်ကျော်ကျက်တဲတာကြောင့်လူတွေရဲ့အချိန်တွေသာမကငွေကြေးအပါအဝင်တခြားဆုံးရှုံးမှုတွေလည်းပဲအများကြီးရှိနေပါတယ်။ဒီပြဿနာကိုဖြေရှင်းဖို့စနစ်တကျသူရိသနအလုပ်နေတာဂျပန်နိုင်ငံကဂျိုက်ကာအဖွဲ့အစည်းတရရှိပါတယ်။သူတို့ကတော့မိပွင့်စနစ်တွေပြုပြင်ရေးအပါအဝင်တခြားအချက်အလက်တွေတော်တော်များများကိုလေ့လာတွေ့ရှိပြီးအကြံပြုထားပါတယ်။သမရဦးသိန်းစိန်အစိုးရတက်တန်းကုန်ကန်ဤအချိန်မှာရန်ကုန်မြို့ကမိပွင့်150ကျော်ကိုခင့်မိမိပွင့်တွေအဖြစ်ပြောင်းလဲဖို့ဗဟိုထိန်းချုပ်ရေးစနစ်ကနေပြီးအလိုအလျောက်မှတ်တမ်းတင်စနစ်နဲ့အလုပ်လုပ်ပြီးရင်ကျော်ကျက်တဲ့မှုပြဿနာကိုအထိုက်အလျောက်ဖြေရှင်းစေဖို့ကျပ်ငွေဘီလီယံ20အဲ့ဒီအချိန်တုန်းကနိုင်ငံသားငွေပေါက်ဈေးနဲ့ဆိုရင်ဒေါ်လာ15သန်းခွဲလောက်တန်မဲ့စီမံကိန်းတစ်ခုကိုခွင့်ပြုခဲ့ပါတယ်။ရန်ကုန်မြို့ပိုင်းတွေအားလုံးချိတ်ဆက်ပြီးတော့အလိုအလျောက်အလုပ်လုပ်မဲ့ပစ္စည်းကိရိယာတွေတတ်ဆင်စမ်းသပ်လေပတ်မဲ့လုပ်ငန်းကြီးဖြစ်ပါတယ်။ဒီလုပ်ငန်းကို2016ခုဖေဖော်ဝါရီလမှာမြန်မာရွှေရင်းကုမ္ပဏီနဲ့ပီကင်းမြို့အခြေစိုက်တရုတ် China Railway Construction Corporation CRCC ကုမ္ပဏီတို့ပေါင်းစပ်ထားတဲ့ဖက်ဆက်ကုမ္ပဏီကိုအရင်အစိုးရကလုပ်ပိုင်ခွင့်ပေးခဲ့ပါတယ်။မူလစာချုပ်ထဲမှာလုပ်ငန်းစတင်ပြီး6လအကြာ2016ခုဩဂုတ်လထဲမှာပြီးရမှာဖြစ်ပါတယ်။မပြီးရင်တနေ့ကိုတန်းချေကြက်တသိန်းဆောင်ရမယ်ဆိုတဲ့စီကံတွေနဲ့လုပ်ကင်ခဲ့တာဒီကနေ့အချိန်အထိမပြီးသေးပါဘူး။ပြီးခဲ့တဲ့မေလ၈ရက်နဲ့၉ရက်နေ့တွေမှာဗဟိုထိန်းချုပ်စနစ်စမ်းသပ်လည်ပတ်တာကလည်းပဲအောင်မြင်မှုမရအဆင်မပြေဖြစ်ခဲ့ပါတယ်ဒေါ်လာ15သန်းခွဲလောက်တန်တဲ့ရန်ကုန်မြို့ပွင့်စနစ်မှာဘာပြဿနာတွေရှိနေပါသလဲဒီပြဿနာတွေကနေပြီးဘာတွေသင်ကားစာယူတင်တယ်လဲဆိုတာလေ့လာသုံးသပ်တင်ပြသွားပါမယ်ရန်ကုန်မြို့မှာလောလောဆယ်အကောင့်ထဲပေါ်နေတဲ့ဗဟိုကနေပြီးအလိုလျောက်ထိန်းချုပ်တဲ့မြို့ပွင့်စနစ်ဆိုတာဟာမြို့ပွင့်တိုင်းမှာမြို့ပွင့်အပြင် CCTV ကင်မရာတွေတပ်ဆင်ထားမယ်အဲ့ဒီကင်မရာတွေဟာမိပွင့်ကိုရောက်လာတဲ့ကားတွေဖြတ်သန်းမဲ့ကားအရေအတွက်တွေကိုမှတ်တမ်းတင်မယ်။အဲ့ဒီမှတ်တမ်းကိုဗဟိုထိန်းချုပ်စနစ်ရှိရာကိုပို့ပေးမယ်။ဗဟိုထိန်းချုပ်စနစ်ကနေပြီးတော့မှအဲ့ဒီမိပွင့်နဲ့ဆက်နွယ်နေတဲ့တခြားမိပွင့်တွေကိုဆက်ခါသတင်းပို့ပြီးကားတွေဖြတ်သန်းဖို့မိအစိမ်းဘယ်နှစက္ကန့်ပေးမယ်။ဘယ်နှစက္ကန့်ရပ်တန့်ခိုင်းမယ်စတာတွေကိုကွန်ပျူတာဆော့ဖ်ဝဲတွေကနေပြီးတော့ဆုံးဖြတ်အလိုအလျောက်အလုပ်လုပ်သွားမယ်စနစ်မျိုးဖြစ်ပါတယ်။ဒါအပြင်မီနီဖြတ်တာလိုမျိုးစီကံချိုးဖောက်တဲ့ကားတွေကိုလည်း CCTV မှတ်တမ်းကနေပြီးတော့အရေးယူသွားဖို့လည်းပါပါတယ်။ဒီအတွက် contract ရတဲ့ကုမ္ပဏီဟာမိပွင့်တွေအားလုံးကိုအစ်စ်နဲ့အစားထိုးလဲပါတယ်။အဲ့ဒီမှာ CCTV ကင်မရာတွေတပ်ဆင်ပြီးတော့တပြိုင်တည်းထဲဗဟိုထိန်းချုပ်ခန်းကိုလည်းပဲတည်ဆောက်ပါတယ်။နားလေကြွန့်ကျင်သူတွေရဲ့ပြောပြချက်အရ CCTV ကင်မရာတွေစပြီးတော့တက်ကလေးကပြဿနာပေါ်တယ်လို့သိရပါတယ်။အဲ့ဒီကင်မရာတွေဟာဖြတ်တန်းသွားတဲ့ကားနံပါတ်တွေပေါ်အောင်မပြသနိုင်သလိုဖြတ်တန်းသွားတဲ့ကားအရေအတွက်ကိုလည်းပဲမှန်မှန်ကန်ကန်သတင်းမပို့နိုင်ဘူးလို့ဆိုပါတယ်။အိဗယ်ကတော့အရေသွေးမကောင်းတဲ့ CCTV ကင်မရာတွေတပ်ဆင်ထားတဲ့ပြဿနာပါ။ဒီပြဿနာအတွက်ကုမ္ပဏီဘက်ကနေပြီးတော့တင့်တော်တဲ့ CCTV ကင်မရာအသစ်တွေပြောင်းလဲတပ်ဆင်တာမျိုးမလုပ်ဖဲကားတွေကိုမြင်ရအောင်အလင်းရောင်ဆူးရှာလွန်းတဲ့ LED မီးလုံးတွေထပ်ပြီးတော့တပ်ဆင်လိုက်ပါတယ်။တကယ်တော့မီးပွင့်မှာရောက်လာတဲ့ကားတွေဘက်ကိုအင်မတန်ဆူးရှတဲ့ LED မီးတွေထိုးထားတာဟာတော်တော်ကိုပဲမလုတ်တဲ့ကိစ္စပါ။ကားမောင်းသူတွေရဲ့မျက်စိကိုထိခိုက်စေပြီးတော့ရင်းအန္တရာယ်တွေလည်းဖြစ်နိုင်ပါတယ်။ဒါမျိုးကိုဘယ်နိုင်ငံမှမလုတ်တာမတွေ့ကြရသလိုလုတ်ခဲ့ရင်လည်းပဲပတ်ဆိုင်ရာအာဏာပိုင်တွေကခွင့်ပြုမှာမဟုတ်ပါဘူး။အခုရန်ကုန်မြို့မှာတော့မီးပွင့်တိုင်းမှာကားမောင်းသူတွေဘက်ကိုထိုးထားတဲ့ LED မီးစူးစူးတွေကိုတပ်ဆင်ထားတာတွေ့နိုင်ပါတယ်။ကုမ္ပဏီဘက်ကအဲ့ဒါလို့လှုပ်ထားပေမဲ့လည်းပဲပြဿနာကတော့အဆင်ပြေမသွားပါဘူး။ကုမ္ပဏီကလုပ်ငန်းစတင်ပြီးတော့3နှစ်ကျော်ကျော်မေလ8ရက်9ရက်နေ့ကလုပ်တဲ့စမ်းသပ်မှုမှာမီးပွိုင်မှာတပ်ဆင်ထားတဲ့ CCTV ကင်မရာတွေကဖြတ်သန်းမဲ့ကားအရေအတွက်သတင်းအချက်လက်မှန်မှန်ကန်ကန်မပို့နိုင်တဲ့အပြင် software ကလည်းပဲကောင်းကောင်းအလုံးမလုံးနိုင်ပဲရင်ကျော်တွေစိုးစိုးရွားရွားကြက်တဲတာဖြစ်ပေါ်ပြီးတော့စမ်းသပ်မှုကိုရပ်ဆိုင်လိုက်ရပါတယ်။တခြားတစ်ဖက်မှာတော့ကုမ္ပဏီဟာသူတာဝန်ယူပြီးတော့ပြီးရမယ်အချိန်မှမပြီးလို့တန်ကြီးဖြစ်နေပြီးရမယ်ငွေပမာဏဟာ2019ခုဧပြီလကုန်အထိဆိုရင်ကျပ်ငွေ3,000နီးပါးရှိနေပါပြီ။စီမံကိန်းရဲ့တန်ဖိုးကျပ်ဘီလီယံ20နဲ့နှိုင်းလိုက်ရင်ဒီတန်ကြီးငွေဟာဘာမှမ ကျွန်တော်တို့ကတော့အပြည့်မပေးချေပါဘူးကြံွေသိန်းနေရာလောက်ပဲပေးဆောင်ပြီးနောက်ထပ်ဆောင်တယ်လို့မကြသေးရတော့ပါဘူးတော်တော်များများကမိဘဝင်စနစ်တက်စင်တဲ့စီမံကိန်းကိုကြည့်ရင်ကိုရင်အစိုးရဟာဒီလိုနှီးပညာမျိုးလုပ်ကြရမှာအတွေ့အကြုံရှိတဲ့နာမည်ကောင်းရှိတဲ့ကုမ္ပဏီမျိုးကိုတန်တာမပေးပဲကိုနဲ့နှီးစပ်ရာကုမ္ပဏီတွေကိုတန်တာပေးခဲ့ပုံရပါတယ်စာချုပ်စည်းမျဉ်းတိုင်းပြီးရမယ်အချိန်မှမပ ဒီကိစ္စကိုစာချုပ်ပါစီကံစီမင်းတွေအတိုင်းလုံးဝအလျှော့မပေးဘဲနဲ့အရေးယူသွားဖို့လိုပါတယ်။ဒီခါမှာအရေးကြီးမကောင်းတဲ့ CCTV ကင်မရာတွေကိုပြန်လဲခိုင်းတာမျိုးအပအဝင်တခြားအရေးယူမှုတွေလည်းပဲလုပ်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်ခင်ဗျာ။